အင်္ဂလိပ်ကလိုနီလက်အောက်မကျရောက်ခင်မြန်မာနိုင်ငံကိုနောက်ဆုံးအုပ်ချုပ်သွားခဲ့တဲ့တီဘောဘရင်ရဲ့အုပ်ဂူကိုအိန္ဒိယအစိုးရကပြန်ပြီးပြင်ဆင်မိုးမှန်မှုစီစဉ်နေပါတယ်။အဲ့ဒီအပေါ်တီဘောမင်းရဲ့ကြန့်ရှိနေသေးတဲ့ဆွေမျိုးတွေကဂုံယူဝမ်းမြောက်ကြတယ်လို့သမရဦးသိန်းစင်ရဲ့အိန္ဒိယခီးစဉ်တွင်ယရနာဂီရီဒေသစီသွားရောက်မယ်ဆိုတာကိုလည်းကြိုဆိုကြပါတယ်။အဲ့ဒီအကြောင်းပြေဆုံးကိုတော့ VO ရဲ့ရန်ကုန်အခြေစိုက်သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ပါတယ်။အိန္ဒိယနိုင်ငံမဟာရာရှာထရပီနယ်ယရနာဂီရီမြို့မှာရှိနေတဲ့မြန်မာနိုင်ငံရဲ့နောက်ဆုံးမင်းဆက်တီဘောမင်းရဲ့အုပ်ဂူကိုနှစ်တရာအတွင်းမှာပထမဆုံးအကြိမ်အိန္ဒိယနိုင်ငံဘက်ကနိုင်ငံချစ်ကြည်ရေးအတွက်ပြန်လည်ပြုပြင်တော့မှာဖြစ်ပါတယ်။အာဒန်မနီပူရာမီဇိုရန်ကလွတ်တော်ကိုယ်စားလှယ်တွေနဲ့ပြည်နယ်အစိုးရတွေကသူတို့ရဲ့ရန်ပုံငွေနဲ့တီဘောမင်းရဲ့အုပ်ဂူကိုပြန်လည်ပြုပြင်မယ်လို့အိန္ဒိယနိုင်ငံပါလီမန်အမတ်မစ္စတာတူရန်ဗီဂေးကမန္တလေးမြို့မှာပြောကြားခဲ့တာဖြစ်ပါတယ်။အခုလိုတီဘောမင်းရဲ့နှစ်တရာကျော်ကြာယိုရွေးနေတဲ့အုပ်ဂူကိုပြန်လည်ထိမ့်သိမ့်တဲ့အနေနဲ့ပြုပြင်တာဟာကောင်းမွန်ပြီးတော့အနွယ်တော်တဦးအနေနဲ့လည်းဝမ်းသာမိတဲ့အကြောင်းတီဘောမင်းမျိုးဆက်မြစ်တော်ဆက်သူဒေါ်ဒေဗီတန်စင်က VOA ကိုပြောပါတယ်
။အခုလိုအနွယ်တော်တယောက်အနေနဲ့ဆိုရင်တော့ဒါပို့ပြီးတော့ကျမတို့ကပေါ့နော်ကိုမလုံနိုင်တဲ့ကိစ္စကိုပေါ့ဒါလုတ်ပေးတယ်ဆိုတော့ပေါ့ကျမတို့ကတော့ဒါပြည်သူနဲ့လည်းပါနေပြီလေတူတူပဲဒီထဲမှာနော်ဒီခက်မှလည်းဒီစနစ်တွေဒီနေရာတွေမရှိတော့ဘူးပေါ့အဲ့တော့ဘာပဲပြောပြောခံစားမှုကတော့တူတူပါပဲ
မြန်မာနိုင်ငံမှာလည်းအိန္ဒိယနိုင်ငံရဲ့နောက်ဆုံးမကိုဘီယင်စဖားရှားရဲ့အုပ်ဂူကိုကောင်းကောင်းမွန်မွန်ထားတာကြောင့်တီဘောမင်းအုပ်ဂူကိုလည်းအခုလိုပြန်လဲမွမ်းမံတာဟာတကယ်ပဲဖြစ်တင်ပြီးမြန်မာပြည်သူတယောက်အနေနဲ့လည်းလက်ခံမိတယ်လို့ဒေါ်ဒေဗီတန်စင်က VOA မြန်မာပိုင်းကိုပြောပါတယ
်သုံးဘီယင်ဒီစဖားရှားဘီယင်ကိုဒီမှာသူတို့ရဲ့ဒီလူမျိုးတွေကခိုက်ခိုက်တန်တန်ပေါ့နော်ဒီမှာဘာပဲပြောပြောထားတဲ့သားတို့ပဲကျမတို့မြန်မာနိုင်ငံလည်းပေါ့ကိုယ့်ရဲ့နောက်ဆုံးဘရင်ရဲ့ဒီစပိန်မှန်ကိုပြန်လဲမုံမှန်ပြီးဒီလိုထားတဲ့ဆိုတော့ပေါ့နော်ဒါကျမတို့ကောက်ပါတယ်ဆာမြန်မာပြည်သူတယောက်အနေနဲ့လက်ခံပါတယ
်အိန္ဒိယနိုင်ငံယရနာဂီရီမှာရှိနေတဲ့တီဘောမင်းရဲ့အုပ်ဂူဟာအတော်ပဲယိုယွင်းနေပြီလို့အိန္ဒိယကိုရောက်ရှိခဲ့တဲ့အနယ်တော်တွေကပြောကြပါတယ်မကြခင်အိန္ဒိယနိုင်ငံကိုတွားရောက်မဲ့တမရဦးသိန်းစင်ရဲ့ခီးစဉ်အတွင်းမှာလည်းတီဘောမင်းအုပ်ဂူရှိတဲ့ယရနာဂီရီကိုတွားရောက်ဖို့ရှိတယ်လို့မကြခင်ကမြန်မာနိုင်ငံကိုလာသွားတဲ့အိန္ဒိယနိုင်ငံပြပရေးရာဝန်ကြီးမစ္စတာရှယ်မန်ကာရှစ်ကပြောခဲ့ပါတယ်အခုလိုမြန်မာသမ္မတဦးသိန်းစင်ကယရနာဂီရီကတီဘောမင်းအုပ်ဂူကိုတွားရောက်မယ်ဆိုတာနဲ့ပတ်သက်ပြီးဒေါ်ဒေဗီတန်စင်ပြောတာကတော့
ဘာသာတော့ကျမတို့အစိုးရကြီးရပါတော့နော်မြန်မာနိုင်ငံနေမှာဒီဘရင်နာအနာရှိသည့်ဖြစ်စေမရှိသည့်ဖြစ်စေပေါ့နော်တစ်ချိန်ကကိုကြည့်ကိုနန်းကိုတငန်းနဲ့နေခဲ့တယ်ဆိုတော့ဘာပဲပြောပြောပေါ့ဒီကိုရဲ့အမျိုးသားရေးလက္ခဏာအနေနဲ့တော့တံပိုးထားကြဖို့ကောင်းတာပေါ့နော်မြန်မာပြည်အနေနဲ့အခုမှပြန်ပြီးဒါတွေလုပ်တယ်ဆိုတော့ကျမကတော့မြန်မာနိုင်ငံသားတယောက်အနေနဲ့တော့ဒါနောက်ကျနေတယ်လို့ထင်တာပဲ
တီဘောမင်းရဲ့အုပ်ဂူပြန်လဲမုံမှန်မှုတွေကို2013နှစ်စံပိုင်းမှာပြန်လဲပြုပြင်ဖို့ရာထားတာဖြစ်ပါတယ်တီဘောမင်းဟာအင်္ဂလိပ်မြန်မာတတိယစစ်ပွဲအပြီးမှာမန္တလေးယရနာဘုံနေပြည်တော်ကနေအိန္ဒိယနိုင်ငံယရနာဂီရီကိုပါရော်မူသွားခဲ့ပြီးတက်တော်59နှစ်မှာပဲနိုင်ပါဆန်းခဲ့တာဖြစ်ပါတယ်ခင်ဗျာ